အစ္စရေးဟာစနေနေ့ကလေဗရွန်နိုင်ငံမှာဗုံးကျဲတိုက်ခိုက်မှုတွေအရှိန်မြင့်ခဲ့ပြီးဟက်စ်ဘိုလာလက်နက်ကိုင်အဖွဲ့အခိုင်အမာတည်ရှိနေတဲ့ဘေရွတ်မြို့တော်ရဲ့လူနေထူထပ်တဲ့တောင်ပိုင်းစင်ကြေဘုံရပ်ကွက်တွေကိုလေကြောင်းတိုက်ခိုက်မှုဒါဇင်နဲ့ချီလုဆောင်ခဲ့ပါတယ်။လေဗရွန်နိုင်ငံမြောက်ဖက်အတွင်းပိုင်းထဲအထိထိုးပေါက်တိုက်ခိုက်တဲ့အထက်မှာပါလက်စတိုင်းဒုက္ခသည်စခန်းလဲပါဝင်ပြီးဒါဟာဟက်စ်ဘိုလာနဲ့ဟားမတ်နှစ်ဖွဲ့လုံးကတိုက်ခိုက်ရေးသမားတွေကိုပထမဆုံးအခြေဖြစ်တပြိုင်တည်းပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အစ္စရေးကတော့ဟက်စ်ဘိုလာတပ်မှုတွေနဲ့စလနဲ့ပစ္စည်းတွေကိုပြစ်မှတ်ထားပြီးစစ်သွေးကြောအဖွဲ့ကိုနေဆက်တွေကနေဝေးရာကိုမောင်းထုတ်ဖို့ရည်ရွယ်ထားတယ်လို့ပြောပါတယ်။ဂါဇာစစ်ပွဲတစ်နှစ်ပြည့်ချိန်မှာလေဗနွန်မှာလဲပါလက်စတိုင်းဒုက္ခသည်တွေအပါအဝင်တောင်းနဲ့ချီတဲ့လူတွေဟာဒေသတွင်းကျယ်ပြန့်လာတဲ့စစ်ပွဲပြစ်ခတ်ကြောင့်ထွက်ပြေးတိမ်းရှောင်နေရပါတယ်။တချိန်တည်းမှာပဲလေဗနွန်မှာအရက်သားတွေဘေးလွတ်ရာကိုအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေကအကျက်အတည်းကြီးတစ်ခုဖြစ်လာနေပြီလို့ကုလသမဂ္ဂကသတိပေးထားပါတယ်။လေဗနွန်မှာတိုက်ခိုက်မှုတွေကြောင့်လက်ရှိလူ1400ထက်မနည်းသေဆုံးခဲ့ရပြီးတရဲနှစ်ပတ်အတွင်းမှာလူ1.2 သန်းဝန်းကျင်ဟာလည်းနေအိမ်တွေကနေဆွန့်ခွာထွက်ပြေးနေရပါတယ်ခင်ဗျာ။